ဆရာသမားတွေဆရာတော်ဘုရားတွေစုပြီးတဲ့အခါမှာဒါမှမဟုတ်ဥဆောင်ပြီးတော့စုတော်ခြင်းတဲ့အခါမှာဒီလိုရှင်ဘယ်လိုဆိုတော့ဣဒံမေပုံညာအာတုဘုရားဝဟဟောတုဆိုပြီးတော့အဲ့ဒီလိုဆန္ဒပြုတယ်ပေါ့လေနော်ဆန္ဒပြုတယ်စုတောင်းတယ်လို့လည်းပဲပြောခြင်းပြောရမှာပေါ့လေနော်အဲ့တော့စုတောင်းတယ်ဆိုတာနဲ့ပတ်သက်ပြီးတော့တချို့ကြတော့လည်းပဲဒီမတောင်းတဲ့ဘူးဆိုပြီးတော့ပြောတာရှိတာပေါ့လေနော်ဆိုလိုတဲ့အဓိပ္ပာယ်ကတော့စုမတောင်းတဲ့ဘူးတော့မဟုတ်ပါဘူးစုတော့တောင်းတော့တောင်းရမယ်စုတောင်းတဲ့အတိုင်းလည်းပဲကျင့်ကြံကြိုးကိုပွားများအားထုတ်ရမယ်ဆိုတဲ့သဘောနဲ့ပြောတာဟောတာဖြစ်မှာပါစုပဲတောင်းနေုံနဲ့တော့လည်းပဲခုနကပြောခဲ့တဲ့အာတော်တရားတွေကုန်မှာမလား
ကုန်ပါဘူ
း။အာသောတရားတွေမကုန်နိုင်ဘူး။နော်။အာသောတရားတွေကုန်ဖို့အတွက်ကြတော့ခொနည်းကစူတောင်းနေဆိုတော့စိတ်ဆန္ဒလည်းပဲရှိရမယ်။စိတ်ဆန္ဒရှိပြီးတော့စိတ်ဆန္ဒရှိတဲ့အတိုင်းလည်းပဲကျင့်ကြံကြိုးဖို့ပွားများအားထုတ်ရမယ်။နော်။ခொနည်းကစူလည်းပဲမတောင်းဘူးစိတ်ဆန္ဒလည်းပဲမရှိဘူးဆိုလို့ရှင်ကျင့်ကြံကြိုးဖို့ပွားများအားထုတ်မှုရှိပါမလားဆိုလို့ရှင်ရှိဖို့မလွယ်ဘူးပေါ့နော်ဒါကြောင့်စိတ်ဆန္ဒရှိဖို့လိုအပ်တယ်လို့ဟောလာခொနည်းကဆူတောင်းဖို့လိုအပ်တယ်လို့ဆူတောင်းပြည့်အောင်လည်းပဲကျင့်ကြံကြိုးဖို့ပွားများအားထုတ်ရမှာအဲ့တော့အဲ့လိုဆူတောင်းပြည့်ဖို့အတွက်ကျင့်ကြံကြိုးဖို့ပွားများအားထုတ်ဖို့ဘုလိုတို့တကားတော်မတွေလာရောက်ပြီးတော့တရားဘာဝနာကျူစွာပွားများအားထုတ်ကြပါအားထုတ်ရင်အားထုတ်တယ်လို့ခொနည်းကကိလေသာအာလောတရားတွေဆိုတာလည်းပဲကုန်ခန်းတာပဲပေါ့နော်အာမရဝေဒါလည်းဆိုလို့ရှိရင်မကုန်ခန်းတဲ့အပြင်ဘွားတော့မှာပဲတူဘွားလေးအောင်မှာဟုတ်တယ်မဟုတ်လားအဲ့တော့ခုလိုအချိန်အခါမှာပေါ့ခုလိုရဲမျိုးအခါမှာခုလိုပဲဗာတိဘာသာနေသွားမယ်ဆိုလို့ရှိရင်ဟိုရုပ်ရှင်လေးကြည့်လိုက်ဒီဗီလေးကြည့်လိုက်သတင်းလေးနားထောင်လိုက်ဟိုကြောင့်ဒီကြောင့်အာရဘတန်လဘပြောလိုက်စတဲ့အားဒီပေါ့လေအဲ့လိုနဲ့အချိန်ဝင်တော့တယ်ဆိုလို့ရှင်အဲ့ဒီနေ့တွေမှာဒီလိုနေ့မျိုးမှာအာသောတရားတွေမတူဘွားဘူးလားတ
ူပါဘူး
အာသောတရားတွေတူဘွားနေတာမကောင်းတဲ့သတင်းတွေကြားလဲဆိုလို့ရှင်လောဘဖြစ်เสียအကြောင်းသတင်းတွေကြားလဲဆိုလို့ရှင်လောဘဖြစ်မယ်ဒေါသဖြစ်เสียအကြောင်းသတင်းတွေကြားမယ်ဆိုလို့ရှင်ဒေါသဖြစ်မယ်ဒီလောဘဒေါသတွေဆိုတာကိလေသာတရားတွေအာသောတရားတွေပဲနော်ဟောခုလိုဒီနေ့ဒီအချိန်ဒီရက်မှာခုလိုလားတရားအထုတ်တဲ့အခါကျတော့ဒီနေ့ဒီအချိန်ဒီရက်မှာခொနည်းကအာသောတရားတွေဖြစ်ပါအောင်မလား
မ
ဖြစ်ဘူးနော်ဒါကြောင့်မလို့ခုလိုလာရောက်ပြီးတော့တရားအထုတ်တာဆိုလို့ရှိရင်အာသောတရားတွေခွန်ရခွန်ကြောင်းဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုတဲ့နော်အဲ့တော့ဆုတောင်းတာနဲ့ပတ်သက်လို့ဆုတောင်းတင်တာမတောင်းတင်တာကိုမြတ်စွာဘုရားသခင်ကိုရောမြတ်လက်တက်တော်ကတော့ကဒီတက္ကသာဝကပြီးတဲ့အရာနဲ့ပတ်သက်ပြီးတော့ယဟန်တန်ဃာတွေလူပရိသတ်တွေကမြတ်စွာဘုရားသခင်ကိုရောမြတ်ကိုအပြစ်ပြောတယ်ပေါ့လေနော် complaint လုပ်တယ်ပေါ့ဘယ်လို complaint လုပ်လဲဆိုလို့ရှိရင်ဘုရားရှင်ကတဲ့မျက်နှာလိုက်ပြီးတော့အရှင်သာရိပုတ္တရာနဲ့အရှင်မောဂလံကိုလက်ရရန်လက်ဝဲရန်ဆိုပြီးတော့အက္ခသာဝကနှစ်ပါးချီးမြှင့်တော်မူတယ်ဒီအရှင်သာရိပုတ္တရာနဲ့အရှင်မောဂလံတို့အပြင်အခြားအခြားသောယဟန်တန်ဃာတွေရှိပါလျက်နဲ့သူတို့ကိုတော့မပေးဘူးဒါကြောင့်သူတို့ဘုရားရှင်ကအရှင်သာရိပုတ္တရာနဲ့အရှင်မောဂလံကိုမျက်နာလိုက်တယ်ဆိုပြီးတော့မျက်နာလိုက်ပြီးတော့ဣတိအက္ခတာဝကအရာပြီးတယ်ဆိုပြီးတော့အဲ့ဒီလိုတိုင်နံပြောဆိုကြတာပေါ့လေအဲ့ဒီအတန်ကိုကြားတဲ့အခါကျတော့မြတ်စွာဘုရားသခင်ကိုယ်တော်ကအေးတဲ့ငါဘုရားရှင်ကသူတို့ကိုမျက်နာလိုက်ပြီးတော့ဒီလက်ရရန်လက်ဝဲရန်အက္ခတာဝကနှစ်ပါးအနေနဲ့ချီးမြှင့်တာမဟုတ်ဘူးဘာကြောင့်လဲဆိုလို့ရှင်သူတို့ဟာစုတောင်းခဲ့တဲ့အတွက်ကြောင့်သူတို့တောင်းတဲ့စုတိုင်းသူတို့ရရှိတာဖြစ်တယ်လို့အဲ့ဒီလိုပြန ပြီးတော့မိန့်ကြတယ်နော်တကယ်ဧကတဝကဟုတ်လားဧကတဝကဟုတ်လားရှင်သာရိပုတ္တရာနဲ့ရှင်မဧကတဝကယာလူကိုပြေးမယ်ဆိုလို့ရှင်ဘယ်သူရဲ့အရင်ရတဲ့ရောရှင်ကွန်တင်ညာနဲ့ကောဉ္ဇာနဲ့ဝဗ္ဗပတိမဟာနံအဘဇိဆိုရဲပိဇဝတိ၅ဦးပထမဦးဆုံးတရားဥနာပြီးတော့သောတာပန်တဂရကအနာဂံယဟနာတွေဖြစ်ကြတာနော်တကယ်မေးမယ်ဆိုလို့ရှင်သူတို့တွေကနှစ်ပါးကိုပြီးရမှာမဟုတ်လားဘယ်လိုလဲမပြီးဘဲနဲ့အရှင်သာရိပုတ္တရာနဲ့အရှင်မောဂလံကိုပြီးတယ်ဆိုတဲ့အခါကျတော့မျက်နှာလိုက်တဲ့အနေအထားမျိုးဖြစ်မသွားဘူးလားပြေသွားတယ်။ဘောနဲ့သာသနာမှာကြီးစင်ငယ်လိုက်ပြီးတာမဟုတ်ဘဲနဲ့ခုံကျော်ပြီးတော့ပြီးတဲ့အခါကျတော့မျက်နာလိုက်တယ်ဆိုတဲ့အနေအထားမျိုးဖြစ်သွားတာပေါ့လေ။ဒါလို့မြတ်စွာဘုရားသခင်ကိုရဗမြတ်ကအေးတဲ့ငါကမျက်နာလိုက်ပြီးတော့သူတို့ကိုဧကတဝကစုပြီးတာမဟုတ်ဘူးတဲ့။သူတို့စုတောင်းနဲ့သူတို့ထိုက်တန်လို့သူတို့ရလာလို့အဲ့ဒီလိုမြတ်စွာဘုရားသခင်ကိုရဗမြတ်ကမိန့်ကြတယ်။ဒါကြောင့်စုတောင်းတဲ့လားမတောင်းတဲ့လို့ဟူလားဆိုလို့ရှင်သူကတော့တောင်းတဲ့လားပဲတောင်းတဲ့တရားလျော်ဆိုတာတောင်းပြီးတဲ့အခါကျတော့လည်းကျင့်ကြံကြိုးဖို့ပွားများအားထုတ်မှုဆိုတာမလုပ်တယ်မလုပ်ရဘူးလားလုပ်ရမှာပဲနော်ဒါကြောင့်စုတောင်းတာနဲ့မစုတောင်းတာဘာထူးလဲလို့မေးချင်မေးပါပေါ့နော်မစုတောင်းမှုဆိုလို့ရှင်ကိုယ့်ရဲ့စိတ်ဆန္ဒကရာခိုင်နှုန်းပြည့်ရှိခြင်းမရှိပါနော်အောင်မြင်မှလည်းပဲအောင်မြင်မယ်ပေါ့လေ။အော်ဆူတောင်းတဲ့အခါကျတော့စိတ်ထဲစိတ်ဆန္ဒနဲ့ရှိနေရုံနဲ့မကဘူး။လူသိရှင်ညာထုတ်ပေါ်ပြီးတော့ပြောဆိုရတာမဟုတ်လား။လူကိုလူသိရှင်ညာထုတ်ပေါ်ပြီးတော့ပြောဆိုတဲ့အခါကျတော့ကိုယ့်ရဲ့စိတ်ဆန္ဒနောက်ပြီးတော့စိတ်ဆန္ဒအာလျော်ဆိုတာလို့ရမယ်လို့ကပို့ပြီးတော့ခိုင်မာမသွားဘူးလား။ခိုင်မာပြီးတော့သွားတယ်။ဆိုကြပါစို့။ဟုတ်လား။ဘုန်းကြီးတွေဆုံးကကျင်တယ်ဆိုလို့ရှိရင်ကိုယ်စိတ်ထဲမှာဆန္ဒရှိနေုံနဲ့ရာခိုင်နှုန်းပြည့်အောင်မြင်ပြီးလားလို့ဆိုလို့ရှိရင်ရာခိုင်နှုန်းပြည့်မအောင်မြင်သေးဘူး။နောက်အကြောင်းမျိုးမျိုးကြောင့်ပြပြသွားနိုင်သေးတယ်။အဲဘုန်းကြီးကမလျှောက်ရသေးဘူး။ပါဇက်ကနေထုတ်ပေါ်ပြီးတော့မပြောရသေးဘူးဆိုလို့ရှိရင်အခြေမရွေးပြပြသွားနိုင်တယ်။အော်နေ့ရွှေညရွှေနဲ့အဒီနေ့တော့မလူရေပါဘူးနောက်ရကြပါပဲလူမယ်နောက်နေ့ကြပါပဲလူမယ်စသည်အပြင်အဲ့လိုရွှေဆိုင်ပြီးတော့မသွားနိုင်ဘူးလားသွားနိုင်တယ်။အော်အဲ့လိုမဟုတ်ဘဲနဲ့ကိုယ့်ရဲ့ဆန္ဒရှိပြီးအားလျော်စွာယံတည်ရှင်တို့ကိုမာရပါရှင်များဒီနေ့ဒီရက်တော့တပည့်တို့နေဆုံးကပ်ပါမယ်ဗျာအားဆုံးကပ်ပါမယ်ဗျာလို့အဲ့လိုနှုတ်ကနေပြီးတော့ထုတ်ပေါ်ပြောလိုက်တဲ့အခါကျတော့ညာခိုင်းတော့အပြင်80လောက်တော့၄ကြာသွားပြီပေါ့နော်အဲ့ဒီတည်းမှာနည်းနည်းပါးပါးတော့လည်းပဲအကြောင်းမျိုးမျိုးကြောင့်ပြက်တာလေးရှိမှာပေါ့လေနော်အဲ့ဒီလိုထုတ်ပေါ်ပြီးတော့ရှောက်ထားပြီးတော့ရှောက်ထားတဲ့အခါကျတော့မိမိအနေနဲ့မဖြစ်မနေကြိုးစားပြီးတော့လှူအပ်တန်းရတော့မယ်အဲ့တော့အဲ့ဒီလိုလှူရတန်းလိုက်ဆိုလို့ရှင်လှူလိုက်တန်းလိုက်တဲ့အတွက်ကြောင့်ရာခိုင်နှုန်းမိမိရဲ့ဆန္ဒပြည့်မသွားဘူးလားဆိုလို့ရှင်ပြည့်ပြီးတော့သွားတယ်ပေါ့နော်ဒါကြောင့်ဆူတောင်းတယ်ဆိုတာစိတ်ဆန္ဒဖြစ်ုံနဲ့မဟုတ်ဘဲနဲ့ပါဇက်ကနေပြီးတော့မိမိရဲ့စိတ်ဆန္ဒကိုထုတ်ပေါ်ပြီးတော့ပြောတယ်ထုတ်ပေါ်ပြောတဲ့အတိုင်းလည်းပဲမိမိကကြင်ကြံကြိုးဖို့ပွားများအားထုတ်တယ်ဆိုလို့ရှိရင်မိမိလိုလားတဲ့ဆန္ဒမပြည့်ဘူးလားပြည့်တယ်တဲ့နော်အဲတော့ဘုရားရှင်ကဘုရားကအရှင်သာရိပုတ္တရာနဲ့အရှင်မဟာမောဂလံတို့ရဲ့အတိတ်ဘဝဇာတ်ကြောင်းကိုယဟန်တန်ဃာတွေကိုမိတ်တယ်နော်ဟိုးတုန်းကတည်းကတည်ချင်တဲ့ကဘာတသိန်းကာလတော်မှာတဲ့ဒီအရှင်သာရိပုတ္တရာအလောင်းနဲ့အရှင်မောဂလံတို့ရဲ့အလောင်းဖလျာကြီးဟာဆိုလို့ရှိရင်တထေသာတငယ်ချင်းတွေဖြစ်ကြတယ်တဲ့အရှင်သာရိပုတ္တရာရဲ့အလောင်းကတရဒဆိုတဲ့တထေသာဖြစ်ပြီးတော့အရှင်မောဂလံရဲ့ဟုတ်လားအလောင်းကသီရိဝဒနာဆိုရက်ရူဒသတိတာဖြစ်ခဲ့ဘူးလေအဲတော့တရဏဆိုရက်အရှင်သာရိပုတ္တရာမတိမြတ်ရဲ့အလောင်းလျာကသူ့ဘာပင်ကွယ်လွန်သွားတဲ့အခါကျတော့တဲ့ပစ္စည်းဥစ္စာတွေကျန်ခဲ့တယ် အဲ့ဒါကြံခဲ့တဲ့ပြည်စည်းဟုတ်တဲ့ဇာတိကိုလည်းပဲကြည်သူ့ဖခင်ကိုလည်းပဲကြည်ပြီးတဲ့အခါကျတော့ဩတည်လို့ရှိရင်ဘာမှပါမတော်ပါလားမတည်ခင်တော့စုဆောင်းသိစီတာလေတည်လို့ရှိရင်ဘာမှပါမတော်ဘူးငါကတော့ဒီလိုဖြစ်မကံဘူးဆိုပြီးတော့ရှိသမျှကြံရက်ခက်သမျှပစ္စည်းတွေကိုလူတန်းပြီးတော့ယသယဟံဝတ်တယ်တဲ့နော်အဲ့လိုယသယဟံဝတ်တဲ့အခါကျတော့သူ့ရဲ့သင်္ကေတချင်းဖြစ်တဲ့သီရိဝတ္တနာကိုလည်းပဲသွားပြီးတော့တိုင်ပင်ပြီးတော့ခေါ်လဲပါလေ။ငါကတော့လူပေါင်းလူလောကဆွံပြီးတော့ယသိယဟဖြစ်တဲ့တရားဘာဝနာပွားများအားထုတ်တော်မယ်။သင်္ကေတချင်းကလိုက်မလားဆိုပြီးတော့အဲ့ဒီလိုမေးတယ်တိုင်ပင်တယ်ပေါ့လေ။အဲ့လိုမေးလို့တိုင်ပင်တဲ့အခါကျတော့ဘုရားအရှင်မဟာမောက္ခလံရဲ့သရဒအလောင်းလျာဖြစ်တဲ့သီရိဝတ္တနာတထေသာကသူကတော့အေးငါတော့တရားဘာဝနာကျိုးစားပွားများအားထုတ်နိုင်အားထုတ်ခြင်းနဲ့စိတ်ရှိသေးဘူးငါလူလောကမှာပဲပြေပြေပွားပွားနဲ့နေဦးမယ်ဆိုပြီးတော့အဲ့ဒီလိုသူကညှင်းဆန်လိုက်တယ်ညှင်းဆန်လိုက်တဲ့အခါကျတော့ဘုရားတရဒဆိုတဲ့အရှင်သာရိပုတ္တရာမထေရမြတ်ရဲ့အလောင်းလျာကတော့ယဟယသိယဟအဖြစ်ကိုယူပြီးတော့သူ့ရဲ့နောက်ပါအချွေရန်တွေကလည်းပဲ 3,000 လောက်ရှိတယ်လို့ပြောတယ်သူတို့တသိန်း900ရေသွဲရှိတဲ့သူရဲ့နောက်ပါအချွေရန်တွေကသူ့ကိုအတူလိုက်ပြီးတော့ယသိယဟံပြုတယ်ပေါ့လေအဲ့လိုယသိယဟံပြုပြီးတဲ့အခါကျတော့တရားဘာဝနာကျူစွာပွားများအားထုတ်တယ်ပွားများအားထုတ်တဲ့အခါကျတော့ဒီသံတမပတ်တွေရရှိတယ်ပေါ့လေဒါလို့သူကဘုရားရှင်ရဲ့သာသနာမှာဒီတရားဘာဝနာကျူစွာပွားများအားထုတ်တာမဟုတ်ဘူးသို့တော်လည်းပဲအဲ့ဒီအချိန်မှာတော့အနောမတတ္တိဆိုတဲ့မြတ်စွာဘုရားသခင်ကိုယ်တော်မြတ်ဖွင့်တော်မူတဲ့အခြေအការဖြစ်တယ်။တဏီသောအခါမှာတော့အနောမတတ္တိမြတ်စွာဘုရားသခင်ကိုယ်တော်မြတ်ကသရဒဒီယသိကိုချီးမြှောက်လိုတဲ့အတွက်ကြောင့်သရဒယသိရှိရာကိုကြွတော်မူလေ။အဲလိုကြွတဲ့အချိန်ကခொနည်းသရဒယသိရဲ့တပည့်သားတွေကအပြင်ကိုတတိစွန်းစသည်ရှာမိတဲ့အချိန်ပေါ့လေအဲ့ဒီအချိန်မှာဘုရားရှင်ရောက်သွားတဲ့အခါကျတော့သရဒယသိကြီးကဘုရားရှင်ကိုခီဥ်ကျူဆိုရယ်ခီဥ်ကျူဆိုပြီးတော့နေရာပြေးပြီးတော့အယုဒိပြုတယ်ပေါ့အဲ့ဒီအချိန်မှာပဲခொနည်းသရဒယသိကြီးရဲ့တပည့်သားတွေကပြန်ရောက်လာတဲ့အခါကျတော့သူတို့ထင်ထားတာကတော့လောကမှာသူတို့ဆရာကြီးကအမျက်ဆုံးပဲလို့အဲ့ဒီလိုထင်ထားတယ်အဲ့ဒီလိုထင်ထားတဲ့အခါအတန်မှာပဲသူတို့မြင်လိုက်ရတဲ့မြင်ကသရဒယသိကမြတ်စွာဘုရားသခင်ကိုအနောမမြတ်စွာဘုရားအနောမတတ်တိမြတ်စွာဘုရားသခင်ကိုလိုမြတ်ကိုအယူသိပေးနေတာတွေ့တယ်တွေ့တဲ့အခါကျတော့သူတို့အနေနဲ့အံ့ဩတာပေါ့လေအံ့ဩတဲ့အခါကျတော့ဒီသရဒယသိကြီးကနေပြီးတော့မိတ်ဆက်ပြီးတာလောကသုံးပါးမှာမြတ်စွာဘုရားသခင်ကိုလိုမြတ်ဖြစ်တယ်ဆိုပြီးတော့အဲ့ဒီလိုမိတ်ဆက်ပြီးအဲ့လိုမိတ်ဆက်ပေးပြီးတဲ့အခါကျတော့ရဒယသိကြီးနဲ့မြတ်စွာဘုရားသခင်ကိုယ်တော်မြတ်တို့ထိုင်နေတဲ့နေရာကနေရာလေပဲချင်းကအတူတူပဲဖြစ်နေတယ်ပေါ့လေအဲ့လိုအတူတူဖြစ်နေတဲ့အခါကျတော့ရဒယသိကြီးကသူ့ရဲ့တပည့်လေးကိုတော်ရဲသွားပြီးတော့ပန်းနေအခုခိုင်းတယ်အဲ့သူ့ရဲ့တပည့်တွေကလည်းသူတို့ရဲ့အပင်ရှင်တို့နဲ့တော်ရဲသွားပြီးတော့ပန်းနေခုခုပြီးတော့ပန်းပလင်ကြီးပြုလို့ပြီးတော့ဘုရားရှင်ကိုပူဇော်တယ်တဲ့အဲဒီလိုပန်းပလင်ကြီးပြုလို့ပြီးတော့ဘုရားရှင်ကိုပူဇော်တဲ့အခါကျတော့မြတ်စွာဘုရားသခင်ကိုယ်တော်မြတ်လည်းပဲပန်းပလင်ကြီးပေါ်မှာထိုင်နောက်ပြီးတော့ဘုရားရှင်ရဲ့အဲ့ဒီအချိန်မှာဘုရားရှင်ကတပါးလေးကြွလာတာဖြစ်ပေမဲ့လို့နောက်ပန်းပလင်ပေါ်မှာထိုင်ပြီးတဲ့အခါကျတော့သူ့ရဲ့အက္ခတာဝကနှစ်ပါးပေါ်နေအရှင်နေ့တပါးနဲ့အရှင်အနောမဆိုတဲ့လက်ရရန်လက်ဝဲရန်အက္ခတာဝကနှစ်ပါးကိုဒီစိတ်တော်နဲ့ညှုပ်ပြီးတော့ခေါ်လိုက်တယ်ခေါ်လိုက်တဲ့အခါကျတော့ဘုနဲ့ကဒီတပတ်နဲ့အနောမဆိုတဲ့အက္ခတာဝကနှစ်ပါးကြွလာပြီးတဲ့အခါကျတော့တရားဟောခိုင်းတယ်ပန်းပလင်ကိုအနုမောဒနာပြုတဲ့တရားဒေသနာပေါ့လေအဲ့တော့ဗမ္မလင်ကိုအနုမောဒနာပြုတဲ့တရားဒေသနာဟောပြီးတဲ့အခါတလက်စီဟောခိုင်းတာပေါ့လေအဲ့ဒါတော့ကနှစ်ပါးလက်ရရန်လက်ဝဲရန် နောက်တတိယသူတို့လက်ရရန်လက်ဝဲရန်အက္ခသာဝကနှစ်ပါးတရားဟောပြီးတဲ့အခါကျတော့မြတ်စွာဘုရားသခင်ကိုယ်တော်မြတ်ကိုတော်တိုင်းတရားဟောတယ်တဲ့အဲ့ဒီလိုအက္ခသာဝကနှစ်ပါးနဲ့ဘုရားရှင်တရားဟောပဲဟောညာတော်လည်းပဲကိုနေရအရှင်သာရိပုတ္တရာမထေရမြတ်ရဲ့အလောင်းလျာဖြစ်တဲ့ရဒယတိကြီးကဘုရားရှင်ဟောကြားထားတဲ့ဟောကြားနေတဲ့တရားအပေါ်မှာစိတ်မဝင်စားဘူးသူစိတ်ဝင်စားတာဘာလဲဆိုလို့ရှိရင်ကိုနေရလက်ရရန်လက်ဝဲရအက္ခသာဝကနှစ်ပါးအကြောင်းကိုပဲသူကစိတ်ဝင်စားတယ်အဲ့လိုစိတ်ဝင်စားပြီးတော့သူလည်းပဲကိုနေရနိဒဝအာမဒီနဲ့အနောမမဒီတို့လို့ပေါ့လေအက္ခသာဝကဖြစ်ခြင်းနဲ့စိတ်ရှိတာပေါ့လေဖြစ်ခြင်းနဲ့စိတ်ဆန္ဒအလွန်ပြင်းပြတယ်အလွန်ပြင်းပြပြီးတော့သူကဖြစ်လို့တဲ့စုကိုလည်းပဲတောင်းတယ်ပေါ့လေအဲ့လိုတောင်းပြီးတဲ့အခါကျတော့သူကသူတယောက်တည်းအဲ့ဒီစုကိုတောင်းတာမဟုတ်ဘူးသူ့ရဲ့တငယ်ချင်းကိုသွားပြီးတော့ပြောသေးတယ်နော်ဒီလိုဝဒနာကိုသွားပြီးတော့ပြောတယ်။အာငါတော့ဒီလိုဒီလိုပဲဆူတောင်းတယ်။ဆူတောင်းပြီးတော့ကုသိုလ်ကောင်းကိုပြုမယ်။မင်းလည်းပဲဒီလိုဒီလိုဆူတောင်းပြီးတော့ကုသိုလ်ကောင်းကိုပြုပါလို့အဲဒီလိုတိုက်တွန်းတဲ့အခါကျတော့ကိုယ်เนี่ยတိရိဝဒနာလည်းပဲဆူတောင်းပြီးတော့အက္ခသာဝကဖြစ်လို့တဲ့ဆူကိုတောင်းပြီးတော့ကုသိုလ်ကောင်းမှုတွေပြုလုပ်ခဲ့တယ်တဲ့။ဒါကြောင့်အဲဒီတုန်းကသူရဲ့စိတ်ဆန္ဒတောင်းဆူကြောင့်ယခုလိုမဗျာရဲ့လက်ထက်တော်အခါမှာအရှင်သာရိပုတ္တရာနဲ့အရှင်မောဂလန်ဆိုတဲ့အက္ခသာဝကနှစ်ပါးဖြစ်တော်မူတယ်။ငါဖြစ်တယ်ဖြစ်ကြတယ်တဲ့။ငါဗျာကမျက်နာလိုက်ပြီးတော့အက္ခသာဝကနှစ်ပါးအနေနဲ့သူတို့ကိုချီးမြှင့်တာမဟုတ်ဘူးလို့အဲဒီလိုမြတ်စွာဘုရားတစ်ပြန်ကိုတော်မြတ်ကမိန့်ကြားတော်မူတယ်တဲ့နော်။ဒါကြောင့်စိတ်ဆန္ဒလည်းပဲရှိရမယ်။ဆူတောင်းလည်းပဲဆူတောင်းရမယ်။ဆူတောင်းတဲ့အတိုင်းလည်းပဲပြုလို့ရမယ်ပေါ့နော်အဲ့တော့အခုစိတ်ဆန္ဒကဘာလဲဆိုလို့ရှိရင်အာသောတရား၄ပါးတို့ဤကောညာဖြစ်တဲ့အရတမဉဏ်အရတပူဉဏ်နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုဖို့ပဲနော်အဲ့လိုပြုဖို့စိတ်ဆန္ဒရှိတဲ့အခါကျတော့စိတ်ဆန္ဒအပြီးအောင်လည်းပဲကုလို့တရားဘာဝနာကျူစွာပွားများအမှထုတ်ကြဘူးလားတရားဘာဝနာကျူတာပွားများအားထုတ်ကြတယ်နော်အဲ့တော့အာတဝဆိုတယ်နော်အာတဝဆိုတဲ့အဓိပ္ပာယ်ကဘာလဲလဲယူစီခြင်းနဲ့နော်အာတဝံတိတိအာတဝတဲ့ဒီဓမ္မအကျင့်တရားတို့ဒီအာတဝံတိယူစီတဲ့ကိုဤဒီဓမ္မထုတရားတို့ဒီအာတဝအာတဝမိကိုဤလို့အဲ့ဒီလိုဆိုထားတယ်နော်ယူစည်းတယ်တဲ့။ဘာတွေယူစည်းတာလဲ။ကိလေသာတွေယူစည်းတယ်။ဘာတွေယူစည်းပြီးတော့ဘယ်ကနေပြီးတော့ယူစည်းတာလဲ။ကိလေသာတွေဘယ်ကနေယူစည်းရော။စက္ခုတောပိတန္တတိမျက်စိကလည်းပဲကိလေသာတွေယူစည်းတယ်။သောတာတောပိတန္တတိနားကလည်းပဲကိလေသာတွေယူစည်းတယ်နော်။နောက်ပြီးတော့လျာကလည်းပဲကိလေသာတွေယူစည်းတယ်။နှာခေါင်းကလည်းပဲကိလေသာတွေယူစည်းတယ်။ကာယဆိုတဲ့ကိုယ်ကလည်းပဲကိလေသာတွေယူစည်းတယ်။ဒါကြောင့်အဲဒီလိုကိလေသာတွေယူစည်းတဲ့အတွက်ကြောင့်ဒီတရားတွေကိုအာသဝလို့ခေါ်တယ်။နောက်အာသဝဆိုတဲ့အဓိပ္ပာယ်တစ်မျိုးကဘာလဲဆိုလို့ရှိရင်ဓမ္မတော်ယာဝကုတ္တရဘုံဩကာသတော်ယာဝဘဝကံတဝံတိတိအာတဝါတဲ့ဟာတရားသဘောအပြင်ကုတ္တရဘုံညာတိုင်အောင်ကုတ္တရဘုံညာရဲ့ရှေ့ထီအောင်ပေါ့လေဟာဖြစ်ရာတရားအပြင်လို့ဆိုလို့ရှိရင်တော့တဲ့ဘုံဘဝတိုင်အောင်ဖြစ်တတ်တဲ့ကိလေသာတရားတွေကိုဘာလို့ခေါ်လဲဆိုလို့ရှိရင်အာသဝလို့ခေါ်တယ်နော်ကုရဘုညာမဆက်ရောက်ပြီဒီဘက်အတော်တွင်းမှာဆိုလို့ရှိရင်ကိလေသာတွေကရှိနေတော့မယ်နော်တော်လေးတူပဲတတ္တဝါတွေတတ္တဝါတွေအနန္တသူ့ဘုံသူ့ဌာနနဲ့သူရှိနေနေကြထိုင်ရတယ်တည်နေရတယ်ပေါ့လေအဲ့လိုတည်နေတဲ့အခါဟိုဘဝဆိုတဲ့ ဘယ်ဘုံခေါ်မလဲဝိညာဉ်ဉာဏ်ဇာယနာအတဆုံးဘုံပေါ့လေအဲ့ဒီဘုံတရားဆိုလို့ရှင်ဒါအဲ့ဒီမှာရှိနေတဲ့သတ္တဝါတွေဟာကိလေသာတရားတွေလုံးဝကင်းသွားပြီလားဆိုတော့ကိလေသာတရားတွေလုံးဝမကင်းသေးဘူးဒါကြောင့်လို့တရားသဘောအားဖြင့်ကုတ္တရဝိညာဉ်တရားဒီနေရာဘုံဘဝအားဖြင့်ဘဝတန်အောင်ဒီအတော်အတွင်းမှာဖြစ်နေရှိတဲ့ကိလေသာတရားတွေကိုအာတဝလို့ခေါ်တယ်နောက်အာတဝရဲ့အဓိပ္ပာယ်တစ်မျိုးကပါလဲဆိုလို့ရှိရင်စိရပါရိဝါဒိယတိနာမတိရာတယောအာတဝတဲ့ကြာမြင့်စွာတုံစိန်ထားတဲ့စပြစ်သည်အကြီးပေါ့လေအဲဒီစပီသီအကြီးကိုကြာမြင့်စွာစိန်ထုံထားလဲဆိုလို့ရှိရင်ဘာနဲ့တူလဲဘာဖြစ်သွားလဲဝိုင်းရက်ဖြစ်သွားတယ်ပေါ့ဝိုင်းအရက်ပေါ့နော်အဲဒီဝိုင်းအရက်လိုပဲတဲ့နော်အာတဝဝိယအာတဝတဲ့ဒီကိလေသာတရားတွေဟာလည်းပဲကိုယ်เนี่ยအရက်နဲ့ဝိုင်းအရက်ပေါ့လေဝိုင်းအရက်နဲ့တူတဲ့အတွက်ကြောင့်ဒါအာတဝလို့ခေါ်တယ်ပဲဘာကြောင့်ဝိုင်းအရက်နဲ့တူလဲဆိုလို့ရှိရင်တော့တော့မတော့ဘူးပေါ့နော်ဘုရားကအရက်တော့လို့ရှိရင်မူးတယ်စိတ်ကလည်းပဲပုံမှန်မဟုတ်တော့ဘူးနောက်ပြီးတော့ပြုခြင်းရပြောခြင်းရလည်းပဲကိုပြုခြင်းပြောခြင်းတာလေးကိုပြုတော့ပြောတော့လာတယ်အဲ့လိုပြုတော့ပြောတဲ့အခါကျတော့ကုသိုလ်လည်းပဲဖြစ်တာအကုသိုလ်ကတော့ဖြစ်တာနဲ့ပါလေအကုသိုလ်ပဲအဖြစ်များမှာပါပဲနော်ဒါကြောင့်အရက်သမားတွေဟာမကောင်းမှုအကုသိုလ်တွေကိုအလုံးများသလိုပဲအာသဝတရားတွေနဲ့ဖုံလွှမ်းနေတဲ့တတ္တဝါတွေဟာလည်းပဲကိလေသာတွေထူပြောပြီးတော့ကိလေသာတွေနဲ့ရင့်မှုပြီးတော့မကောင်းမှုအကုသိုလ်တွေကိုအလုံးများလေရှိတယ်တဲ့ဒါကြောင့်ဒီအရက်နဲ့တူတဲ့အတွက်ကြောင့်ဒီသဘောတရားတွေကိုလည်းပဲကိလေသာတရားတွေကိုအာတောလို့ခေါ်တယ်နော်ဒါကနောက်အဓိပ္ပာယ်သမျိုးပေါ့နောက်အဓိပ္ပာယ်သမျိုးကဘာလဲဆိုလို့ရှိရင်အာယတံသန္တာရဒုက္ခသဝန္တိဘဒဝံတိတိအာသဝါရဲ့အာယတံရှိစွာသောတန္တရဒုက္ခတန္တရဆင်းရဲကိုသဝံတိဖြစ်စေဘဒဝံတိဝါစေဆိုလိုတဲ့အဓိပ္ပာယ်ကတော့တန္တရကိုရှိတန္တရဒုက္ခနော်အာယတံတန္တရဒုက္ခသဝံတိဘဒဝံတိတန္တရကိုဆင်းရဲကိုရှိစေတတ်တဲ့အတွက်ကြောင့်ဒီကိလေသာဘောတရားတွေကိလေသာတွေကိုအာတဝလို့ခေါ်တယ်နော်အဲ့တော့ဒီအာတဝဆိုတဲ့ဘောတရားတွေကကောင်းလားမကောင်းလားဆိုလို့ရှင်မကောင်းဘူးနော်ဆင်းရဲဒုက္ခတွေကိုရှည်စေတတ်တယ်ဒါကြောင့်အာတဝတရားတွေကိုပယ်ဖို့မတင်ဘူးလားပယ်ဖို့မကြိုးစားတတ်ဘူးလားကြိုးစားတတ်တယ်အဲ့တော့အာတဝတရားတွေအာတဝခရဝဟအာတော်တရားကြီးကုန်းလေဆိုတဲ့အခါမှာဘယ်သူတွေမှအာတော်တရားကုန်တယ်လဲဘယ်သူတွေမှအာတော်တရားမကုန်တယ်လဲဆိုတဲ့အခါကျတော့တဲ့နာဒီဇာနတော်အာမေခွေပတ်တတော်အာတော်နံခရံဝဒာမိတဲ့ဘေကွေငါ့ချက်သားယဟန်များတို့အဟံငါသည်ဇာနတော်တည်သောပုဂ္ဂိုလ်အားပတ်တတော်မြင်သောပုဂ္ဂိုလ်အားအာတဝနာအာတဝတရားတို့ခရံကုန်ခြင်းကိုဝဒါမိဟော၏ဆိုလိုတဲ့အဓိပ္ပာယ်ကတော့သိသူမြင်သူအားအာတဝတရားတွေကုန်တယ်သိသူမြင်သူအားအာတဝတရားတွေကုန်တယ်ဆိုတဲ့အခါကျတော့အာတဝတရားမကုန်တာဘူးသူတွေတော့မသိသူမမြင်သူပေါ့နော်အဲ့တော့သိသူမြင်သူအားအာတဝတရားတွေကုန်တယ်လို့ကိုမြတ်စွာဘုရားသခင်ကိုယ်တော်မြတ်ကဘယ်မှာဟောထားတာလဲဆိုလို့ရှိရင်နာမေဇိမာနိကေမူလပါဏာတသဗ္ဗတဝတုံမှာဟောထားတာနာအာတဝရိကုံရာကုံကြောင်းအတွက်မြတ်စွာဘုရားသခင်ကိုယ်တော်မြတ်ကသုတ်တန္တနိကေသုတ်တန္တပိတကမေဇိမာနိကေမူလပါဏာတပါဠိတော်သဗ္ဗတဝတုံမှာဟောထားတာနာဘယ်လိုဟောတာလဲဆိုလို့ရှင်ကိုယ်ကဆိုခဲ့တဲ့အတိုင်းပဲသာနာတော်အဟံဘိက္ခုပတ္တသောအာတဝနာခေယဝဒာမိနောအဇာနာတော်အပ္ပဇာတော်အဲ့တော့သိသူမြင်သူအား အာသောတရားတွေကုန်တယ်ဆိုတဲ့အခါကျတော့ဘာကိုသိတယ်မြင်တဲ့သူမှအာသောတရားတွေကုန်တာလဲ။ဟမ
်
အတ္တ။ဟမ်အတ္တအနတ္တလို့မြင်တာ။အတ္တ။အတ္တ။အတ္တနတ္တသိတယ်မသိတာ။ဒါလည်းပဲမှန်ပါလေ။ဒါလို့ဘုရားရှင်ဟောကြားထားတာတော့ဒီတော့မှာတော့အဲ့လိုတော့မဟုတ်ဘူးပေါ့နော်။ကိဉ္စဘိက္ခဝေသာနာတောပတ္တတောအာသဝနာခေယဝဒာမိတဲ့နော်ယောနိသောစမနတိကာရံအာယောနိသောစမနတိကာရံသာနာတောပတ္တတောအာသဝနာခေယဝဒာမိတဲ့ဆိုလိုတဲ့အဓိပ္ပာယ်ကတော့ယောနိသောမနတိကာရအာယောနိသောမနတိကာရကိုသိသူမြင်သူအားအာဒောတရားတွေကုန်မယ်ယောနိသောမနတိကာရအာယောနိသောမနတိကာရကိုမသိသူမမြင်သူအားအာဒောတရားတွေမကုန်ခံဘူးတဲ့နော်အဲ့တော့ယောနိသောမနတိကာရဆိုတော့ဘာလဲနှလုံ
းသွင်းမှု
နှလုံးသွင်းမှန်ကချင်တဲ့တယောက်ပါအောင်နှလုံးသွင်းတာအဲ့တော့တနေ့လည်းပါအောင်နှလုံးသွင်းတယ်ဆိုတဲ့အခါကျတော့စိတ်ချမ်းသာအောင်နှလုံးသွင်းတာလားမတဲ့မတဲ့မတဲ့ဖလျောက်ပါအောင်နှလုံးသွင်းတယ်ဆိုတာကောပါတယ
်ကတိရှိ
တဲ့တဲ့လျောက်ပါအောင်နှလုံးသွင်းတာဆိုတာ
ကတိရှိလာရ
ဲ့ကုသိုလ်ဖြစ်ခြင်းအကြောင်းအားဖြင့်ဖြစ်သောနှလုံးသွင်းခြင်းကိုတဲ့ယောနိသောမနတိကာရလို့ခေါ်တယ်နော်အကြောင်းအရာတကူဟုတ်လားကိစ္စတစ်ခုကိုနှလုံးသွင်းလိုက်တဲ့အခါမှာကုသိုလ်ဖြစ်တယ်ဆိုလို့ရှိရင်ယောနိတော်မနတိကာရဖြစ်တယ်။အကြောင်းအရာတစ်ခုဝတ္ထုတစ်ခုဟုတ်လားကိစ္စတစ်ခုကိုနှလုံးသွင်းတဲ့အခါမှာအကုသိုလ်ဖြစ်တယ်ဆိုလို့ရှိရင်အာယောနိတော်မနတိကာရပေါ့နော်။အဲ့တော့ယောနိတော်မနတိကာရကုသိုလ်ဖြစ်အောင်နှလုံးသွင်းတာကိုသိတဲ့ပုဂ္ဂိုလ်ရှိတယ်မသိတဲ့ပုဂ္ဂိုလ်ရှိတယ်အာယောနိသောမနတိကာရအကုသိုလ်ဖြစ်အောင်နှလုံးသွင်းတာကိုသိတဲ့ကိုယ်ဝါကျတဲ့သိတဲ့လူရှိတယ်မသိတဲ့လူလည်းရှိတာပေါ့အဲဒါယောနိသောမနတိကာရအာယောနိသောမနတိကာရအဲ့ဒါကိုအဲ့ဒီနှစ်ခုကိုကိုယ်ဝါကျကျသိတဲ့မြင်တဲ့ပုဂ္ဂိုလ်မှာတဲ့ဘာဖြစ်လဲအာ
တု
အာလိုတရားကြီးကုန်ခံမယ်နော်အဲ့တော့ယောနိသောမနတိကာရနာကိုယ်နဲ့ပြောခဲ့တဲ့အတိုင်းပဲအကြောင်းအရာတစ်ခုကိစ္စတစ်ခုကိုနှလုံးသွင်းတဲ့အခါမှာကုသိုလ်ဖြစ်တယ်ကုသိုလ်မဖြစ်ဘူးဆိုတဲ့အခါမှာကိုယ်နေ့စဉ်ဘဝမှာလည်းပဲကြုံတွေ့နေကြရတာပါပဲနာဆိုကြပါစို့ကိုကောင်းမောင်းနေရင်လည်းဟောလာနောက်ကနေပြီးတော့ဟွန်းတီးတယ်ဟွန်းတီးတယ်ဆိုလို့ရှိရင်ဆိုကြပါစို့ကိုကအယောနိသောမနတိကာရနဲ့နှလုံးသွင်းတယ်ဆိုတော့ဒီကောင်ကဟိုဘာနှောက်ရှက်ပြနေတာလဲဆိုလို့ရှိရင်ဒေါသမဖြစ်ဘူးလားဒေါသဖြစ်တယ်ဒေါသဖြစ်ပြီးတော့မခံကျင်စိတ်ဖြစ်တယ်ဆိုလို့ရှိရင်သူကနောက်သူကဟိုဒီကောင်ဖြစ်အောင်လုပ်ခြင်းမလုပ်ဘူးလားလောက်တာပဲနော်ကြောတက်ခြင်းလဲကြောတက်ပဲနှိမ့်နှိမ့်မောင်းခြင်းလဲမောင်းပလိုက်ပဲဟိုလိုဒီကောင်ငါ့ကိုဟွန်တီးတာပဲဆိုပြီးတော့ဟုတ်တယ်မဟုတ်လားအဲ့တော့နှလုံးသွင်းငါအဲ့လိုနှလုံးသွင်းတဲ့အခါကျတော့ဘာဖြစ်လဲဒေါသဖြစ်တယ်မောဟဖြစ်တယ်ဟုတ်လားစိတ်နှလုံးမပင်ပန်းဘူးလားပင်ပန်းတယ်။ကဲနောက်ကနေပြီးတော့ဟွန်တီးပြီးတဲ့အေးသူကြောတဲ့ရှင်လို့ဖြစ်နေမယ်တဲ့ငါပဲဟိုမောင်းနေတာကလိုင်းကြီးကြော်နေလို့လားဒါမှမဟုတ်ငါပဲမောင်းတာကနှီးနေလို့လားတကူတော့တကူဖြစ်နေမယ်။အကဲငါနှီးနေတယ်ဆိုလို့ရှိရင်လည်းသူ့ကိုအမ်ကြော်သွားနိုင်အောင်ဆိုပြီးတော့ငါကညာဘက်လေးကိုကပ်ပြီးပါမယ်ဆိုပြီးတော့ကပ်ပြီးတယ်။အဲ့လိုဆိုလို့ရှိရင်အဲ့လိုအသင့်အသင့်နှလုံးသွင်းတဲ့အခါကျတော့ဒေါသစိတ်ဖြစ်ပါမှာ။ဒေါသစိတ်မဖြစ်ဘူး။ဒေါသစိတ်မဖြစ်ဘူးဆိုလို့ရှိရင်ဒေါသကိုချန်ရထားတဲ့မောဟ။မောဟနဲ့ဒေါသကြောင့်စုံတကူအမှပြုပါအောင်မလား။မပြု။နော်။သူတို့အာကြော်တဲ့သွားမှာပဲ။နော်။ဒါကလည်းညာကျတော့အဲ့နောက်ကပုဂ္ဂိုလ်ကနေပြီးတော့ကျော်တက်ပြီးတော့ရှေ့ရနေပြီးတော့ကိုလိုကလောက်တာရှိရင်လည်းရှိလေဦးမယ်နော်အဲ့လိုရှိတဲ့အခါကျတော့လည်းပဲအော်သူကသူစိတ်နေသူပဲငါသူ့ကိုသွားပြီးတော့ဟုတ်လား ဖက်ပြုနေမယ်အပြည့်ပြုနေမယ်ဆိုလို့ရှိရင်ငဘူးလားဆင်းရဲဒုက္ခရောက်ဖို့ပဲရှိတယ်ကဲတော်သူလုံးချင်းလုံးလုံးငါလည်းပဲသူလုံးတဲ့အတိုင်းပဲအစဉ်ပြောင်းကြည့်ပြီးတော့မောင်းမယ်လို့အဲ့လိုမောင်းသွားလို့ရှိရင်လောဘဒေါသဖြစ်ပါဦးမလားဒေါသလည်းပဲမဖြစ်ဘူးဘာမှလည်းပဲဟုတ်လား accident တွေပါလေဘာမှမဖြစ်တော့ဘူးပေါ့လေနော်ဒါကြောင့်ယောနိတော်မနတိကာရဒါပါမနေ့စဉ်ဘဝမှာနှလုံးသွင်းတာခေါ်တာပေါ့လေနော်အဲထုံနေတူပါပဲနေ့စဉ်ဘဝမှာဟုတ်လားရိတ်တာမှာပဲဖြစ်ဖြစ်အဲဒီနေရာမှာပဲဖြစ်ဖြစ်အဲတချို့ကြတော့သူ့ကိုယ်သူတလူတွေးရင်တွေးမှာပေါ့ဒါဒီမှာတော့လည်းတွေးချင်မှတွေးပေါ့လေဘာမှဒီမှာတော့တွေးချင်တွေးမှာပေါ့အဲလိုတွေးတဲ့အခါကျတော့အနီးနားမှာသွားပြီးတော့အဲ့တွေ့တွေ့ရဆိုလို့ချင်းဒီအောင်ငါဆောင်းပြီးတော့တွေ့ထေးတာပဲလားဆိုပြီးတော့အဲ့လိုနှလုံးသွင်းရင်အကုသို့မဖြစ်ဘူးလားဖြစ်တာပဲ။အော်သလောက်သူချွဲကတ်လို့မလို့တွေ့ထေးတာပဲဆိုလို့ရှိရင်ဘာဖြစ်မလဲ။ဘာအကုသို့မဖြစ်ဘူးပေါ့နော်။ဒါကသာမန်နေ့စဉ်ဘဝမှာယောနိတော်မနတိကာရအာယောနိတော်မနတိကာရနော်။ဒါကနေ့ကအတော်တရားကြီးကိုရင်းနဲ့ပတ်သက်တဲ့နှလုံးသွင်းမှုကြတော့ကုသို့ဒါလည်းပဲနေ့စဉ်ဘဝနဲ့ဆိုင်နေတာပါပဲကုသဖြစ်ခြင်းရဲ့အကြောင်းအားဖြင့်နှလုံးသွင်းတာကိုယောနိတော်မနတိကာရကုသဖြစ်ခြင်းရဲ့အကြောင်းမဟုတ်တဲ့ဤနဲ့နှလုံးသွင်းခြင်းကိုဒါအာယောနိတော်မနတိကာရလို့ခေါ်တယ်နော်အဲ့တော့ကိုယ်နဲ့ပြောခဲ့တဲ့အတိုင်းပဲယောနိတော်မနတိကာရအာယောနိတော်မနတိကာရအာယောနိတော်မနတိကာရနှလုံးသွင်းတယ်ဆိုလို့ရှိရင်တဲ့အကုသို့ဖြစ်တယ်နော်အာယောနိတောမနတိကရောဟိဝဒမာနောတွေးတံမိပြိပူရိတိအာယောနိတောမနတိကာရကိုပွားတယ်ဆိုလို့ရှိရင်အာယောနိတောမနတိကာရဖြစ်တယ်ဆိုလို့ရှိရင်တဲ့တရားနှစ်ပါးကိုပွားစီတယ်နီးတယ်တိုးပွားစီတယ်နီးတယ်အဲ့ဒီတရားနှစ်ပါးကဘာလဲဆိုလို့ရှိရင်အဝိဇ္ဇံသဘဝတနေသတဲ့အာယောနိတောမနတိကာရနှလုံးသွင်းမားတဲ့ပုဂ္ဂိုလ်နော်အကုသို့ဖြစ်ကြောင်းအကြောင်းအချင်းရာဖြင့်နှလုံးသွင်းတဲ့ပုဂ္ဂိုလ်ကြတော့ဘယ်တရားနှစ်ပါးတို့ဘဝတည
်
းအဝိဇ္ဇာနဲ့တဏ္ဍာတဲ့နော်အဲ့တော့အဝိဇ္ဇာနဲ့တဏ္ဍာတို့ဘဝလာတဲ့အခါကြတော့ချမ်းသာကိုဆောင်သလားဆင်းရဲကိုဆောင်သလ
ား
ဆင်းရဲကိုဆောင်နော်အဲ့တော့အဝိဇ္ဇာပါတယ်လားအဝိဇ္ဇာယတတိအဝိဇ္ဇာပစ္စယသင်္ခါရအဝိဇ္ဇာဖြစ်လာပြီဆိုလို့ရှင်မတိမောဟဖုံးလာပြီဆိုလို့ရှင်သင်္ခါရဟုတ်လားမကောင်းတဲ့အမှုတွေကောင်းတဲ့အမှုဆိုလည်းပဲဘဝကိုတောင်းတပြီးတော့ပြုလုပ်တဲ့အမှုတွေပေါ့ကာယကံမှုဝစီကံမှုမနောကံမှုတွေဖြစ်မလာဘူးလား
ဖြစ်ပါ
အဲ့တော့ဝိဇ္ဇာပစ္စယသင်္ခါရနောက်တော့သင်္ခါရပြီးတော့ပါလ
ား
ဝိညာဉ်ဉာဏ်ဝိညာဉ်ဆိုတာဒိဋ္ဌိနဲ့ဝိညာဉ်စိတ်နော်ဝိညာဉ်ပြီးတော့နာမရူပနာနဲ့ယုတ်ဖြစ်ပေါ်လာတယ်ဒိဋ္ဌိနဲ့ဝိညာဉ်တည်ပြီးဆိုလို့ရှိရင်အမိဝမ်းထဲမှာဘာနဲ့ဘာတွေသွားပြီးတော့တည်လဲနာနဲ့ယုတ်ပြီးတာပေါ့နော်အဲ့တော့နာနဲ့ယုတ်ဒီ ਵੀ ဆိုလို့ရှိရင်တန်လေတာယဉ်တန်လာတဲ့အခါကျတော့နာမရူပပစ္စယပါဠိဖြစ်လာ
သ
ာလာယတနာဆိုလည်းအာယတနာ6ပါးဖြစ်ပေါ်ရာ base ဒီပေါ်လေသကုပ္ပဒါရသောတာပ္ပဒါရကာနာပ္ပဒါရဇိမပ္ပဒါရဟောလားကာယပ္ပဒါရဆိုမောဒါရပေါ်လေအဲဒါအာယတနာ6ပါးဖြစ်ပေါ်လာတယ်အဲဒီအာယတနာ6ပါးကအမိဝါးနဲ့ကထွက်လာပြီးတဲ့အခါကျတော့အပြင်ကအာယတန6ပါးနဲ့တွေ့တဲ့အခါကျတော့ဘာဖြစ်လဲ?ဖတ်
တာဖြစ
်ဖတ်တာအပြင်နဲ့အပြင်အာယတနနဲ့သွားပြီးတော့ဖတ်တာဖြစ်တယ်။အဲတော့ဖတ်တာဖြစ်တဲ့အခါကျတော့ဝေဒနာအပြင်အာယုံနဲ့အတွင်းအာယတန6ပါးတို့တွေ့ဆုံတဲ့အခါကျတော့တွေ့ကြည့်တာဆိုတော့ဖတ်တာပေါ့နော်။အဲလိုဖတ်တာဖြစ်ပေါ်တဲ့အခါဖြစ်ပြီးတဲ့နောက်ကျတော့ဘာဖြစ်လဲ?
ဖတ်
တာပစ္စယဝေဒနာတဲ့နော်။ကောင်းတယ်ခံစားတယ်မကောင်းဘူးလို့ခံစားတယ်။ကောင်းတယ်လည်းမဟုတ်မကောင်းဘူးလည်းမဟုတ်ဘူးဆိုပြီးတော့အဲ့လိုမခံစားဘူးလား
။
ခံစားတယ်နော်။ဒါကြောင့်အဝိဇ္ဇာ ဖြစ်တယ်ဆိုလို့အာယောတိတော့မနတိကာရမတင်တဲ့တော့အကြောင်းအပြင်နှလုံးသွင်းတယ်ဆိုလို့ရှင်ဘာဖြစ်လဲအဝိဇ္ဇာဖြစ်တယ်အဝိဇ္ဇာဖြစ်တယ်ဆိုလို့ရှင်အဝိဇ္ဇာဖြစ်စရာသင်္ခါရသင်္ခါရဖြစ်စရာဝိညာဏစတရားဖြင့်တောက်လျှောက်ဝေဒနာတိအောင်ဖြစ်မလို့အောက်လာဖြစ်တယ်ကိုယ်နဲ့အာယောတိတော့မနတိကာရမတင်မတင်တော့အကြောင်းအပြင်နှလုံးသွင်းတယ်ဆိုလို့ရှင်တရားနှစ်ပါးနဲ့တရားနှစ်ပါးသွားပြီးတော့ဖြစ်ပေါ်တယ်ဆိုတဲ့အခါမှာအဝိဇ္ဇာနဲ့ဘဝတဏ္ဏနော်တဏ္ဏအဲ့တော့တဏ္ဏဖြစ်ပြီဆိုလို့ရှင
်တဏ
္ဏဖြစ်စရာဥပါဒဏ္ဏတဏ္ဏအာကြီးသွားပြီဆိုလို့ရှင
်
ဥပါဒဏ္ဏဖြစ်သွားပြီဥပါဒဏ္ဏဖြစ်စရာ
ဘဝ
ဥပါဒဏ္ဏအာကြီးသွားပြီဆိုလို့ရှင
်
ဖြစ်အောင်လုပ်တယ်နောက်တော့ဖြစ်တယ်ဘဝဖြစ်စရာ
သာတိ
သာတိဆိုတော့ပရိသန္တိနေတာပရိသန္တိနေတာချမ်းသာလားဆင်းရဲလားဆိုလို့ရှင
်
ဆင်းရဲတယ်သာတိပစ္စယသရာသာတိရှိသွားတဲ့အခါကျတော့မအိုဘူးလ
ား
အိုတယ်အိုတဲ့အခါကျတော့ချမ်းသာလားဆင်းရဲလ
ား
ဆင်းရဲတယ်နော်တပိပိအိုလာလေကြည့်ကြည့်ကြည့်နေမိလာပြီးတော့ဆင်းရဲလေဟုတ်လားဆင်းရဲလေကြည့်ကြည့်ကြည့်နေမိလေနော်နောက်တော့ဇာတိပစ္စယဇရဇရာပစ္စယ
မ
ရဏနောက်ဆုံးတော့
ဒေါသ
ရရမယ်နော်ဇရာပြီးတော့ဩလေဥပိတဲ့နောက်ဘာဖြစ်ရမလဲ
သ
ိရမှာပဲသိတဲ့အခါမှာလည်းပဲဆင်းရဲလားမဆင်းရဲဘူးလားဆိုရင်ဆင
်း
ရဲပါဆင်းရဲတာပဲနော်ဆင်းရဲမှသေးသွားတဲ့ပုဂ္ဂိုလ်ကဆင်းရဲတယ်လို့ပြန်ပြီးတော့မပြောနိုင်လို့လားဒီကတိခါလာမှာလည်းပဲဆင်းရဲတာပဲနော်သေးတာမဆင်းရဲဘူးဆိုလို့ရှင်လူတိုင်းပြည်ကျင်နေမှာပေါ့လေဒါမှလို့တချို့ကလည်းပြောချင်းပြောမှာပေါ့တချို့ကျတော့ကိုယ်ပေါ်ကိုယ်ကိုယ်ဆုံးသတ်သွားပြီးရှိတယ်အဲ့တော့အဲ့လိုလည်းပဲတွက်ကပြီးလို့ပြောချင်းပြောမှာပေါ့တို့တော့လည်းပဲဘယ်နည်းနဲ့ပဲကွယ်လွန်ကွယ်လွန်ဆင်းရဲဒုက္ခတွေကတော့ကြုံတွေ့ရတာပဲအဲ့တော့မရဏပြီးတော့ဒုက္ခပရိဒီဝ
ဒုက္ခ
ဒုမနသုပါယတာသံဃောဝံတိဧဝမေတ္တာကေဝလတ္တဒုက္ခခန္ဓာတ္တဘူယောဟောတိဆိုပြီးတော့သန္ဓရာဝဆင်းရဲဒုက္ခမလဲဘူးလား
လဲ
အဲ့ဒါဘာဝအခြေခံတာလဲဆိုလို့ရှိရင
်ဝိသ
ံအာယောနိသောမနတိကာရအကြောင်းအဲ့ဒီလိုဖြစ်တာတဲ့အာယောနိသောမနတိကာရဥဒ္ဒုဖြစ်ခြင်းအကြောင်းမဟုတ်သောအားဖြင့်အကြောင်းမဟုတ်သောဤအားဖြင့်နှလုံးသွင်းတယ်ဆိုလို့ရှိရင်ဘာဖြစ်တာ
အဝိဇ္ဇာနဲ့တ
ဲ့အဲအာယောနိတော်မနတိကာရကအဲ့ဒါအတိတ်ပဲလေကုသိုလ်ဖြစ်ခြင်းရဲ့အကြောင်းမဟုတ်တော့ဤအဖြစ်နှလုံးသွင်းတယ်ဆိုလို့ရှိရင
်အဝိဇ္ဇာနဲ့တဏ္ဍာရ
ယ်အဝိဇ္ဇာနဲ့တဏ္ဍာဖြစ်တယ်နော်အဝိဇ္ဇာနဲ့တဏ္ဍာဖြစ်တယ်ဆိုလို့ရှိရင်ဘာဖြစ်လဲ
တဏ္ဍာလည်းရတော့
ဒန္တရာဝဆင်းမှာတဝိုင်းလည်းလည်းကျင်လည်နေရတာပေါ့ဟုတ်တယ်မို့လားဒီထဲမှာမိုးစဲလို့ဘုရားကြီးရဲ့တရားတွေနားလည်းတားတဲ့ပါလည်းပါမှာပါနော်အဲ့တော့ဒန္တရာဝဆင်းရတဲ့ခြင်းရဲ့အကြောင်းကအဝိဇ္ဇာနဲ့တဏှာအဝိဇ္ဇာနဲ့တဏှာဖြစ်ခြင်းရဲ့အကြောင်းကအ
ာ
ယောနိတောမနတိကာရဒါကြောင့်ဒန္တရာဝဆင်းရမှာကျင်လို့ကျင်တယ်ဆိုလို့ရှင်
ရော
ဒီကြောင့်ပါလို့
ရောဒီကြောင့်မိ
တ္တအဝိဇ္ဇာနဲ့တဏှာကိုပယ်ရမယ်အဝိဇ္ဇာနဲ့တဏှာကိုမဖြစ်အောင်ဆိုလို့ရှင်ပါလို့ရော
ဒီတော့
ဒီရောဒီတော့မနတိကာရဖြစ်အောင်နှလုံးသွင်းရမယ်နော်အဲ့တော့အဲ့လိုရောဒီတော့မနတိကာရနှလုံးသွင်းတယ်ဆိုလို့ရှင်ဘာဖြစ်မလဲဆိုလို့ရှင်တဲ့ယောနိတော့မနတိကာရောပါဏဝုဒ္ဓမာနောသမာဓိဋ္ဌိပမုခံအထင်ကြီးကံမက်ကံပရိပူရိတိတဲ့ယောနိတော်မနတိကာရပွားများတယ်ဆိုလို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာအသင့်အသင့်နှလုံးသွင်းမှုပွားများတဲ့ပုဂ္ဂိုလ်ဟာဆိုလို့ရှိရင်တဲ့သမာဓိဋ္ဌိအမှုရှိတဲ့အရိယာအထင်ကြီးကံမက်ကိုဖြည့်ဆည်းလိုက်မယ်တဲ့နော်ဖြည့်ဆည်းနိုင်တဲ့စိတ်ဆန္ဒလည်းပဲဖြစ်လိမ့်မယ်ပေါ့လေနော်ကုသိုလ်ဖြစ်ခြင်းရဲ့အကြောင်းအပြင်နှလုံးသွင်းတဲ့ယောနိတော်မနတိကာရရှိတဲ့ပုဂ္ဂိုလ်ဟာဆိုလို့ရှိရင်တဲ့တမ္မာဒိဋ္ဌိ အမှုရှိတဲ့မဲ့ကင်၈ပါးကိုပွားများအားထုတ်လိုက်မယ်နော်အဲ့လိုပွားများအားထုတ်တယ်ဆိုလို့ရှိရင်တဲ့ကိုယ်နဲ့တမ္မာဒိဋ္ဌိအမှုရှိတယ်ဆိုတဲ့အခါကျတော့မဲ့ကင်၈ပါးမှာတမ္မာဒိဋ္ဌိအုံမူတယ်ဥဆောင်တယ်ပေါ့လေအဲ့တော့ရာစတမ္မာဒိဋ္ဌိသာဝိဇ္ဇာတိတဲ့ရာစတမ္မာဒိဋ္ဌိအကျဉ်းတမ္မာဒိဋ္ဌိဒီအတ္တိရှိသာဓုနာတမ္မာဒိဋ္ဌိဒီဝိဇ္ဇာဝိဇ္ဇာမိအဲ့တော့တမ္မာဒိဋ္ဌိကိုဘာလို့ခေါ်လဲ
ဝိဇ္ဇာ
ဝိဇ္ဇာလို့ခေါ်တယ်နော်ပမာဒီမှာရှိတဲ့ဝိဇ္ဇာလို့ဘာလို့မဟုတ်ဘူးဒီဝိဇ္ဇာကတော့အဲ့တော့တမ္မာဒိဋ္ဌိဖြစ်တဲ့ဆိုလို့ရှိရင်ဝိဇ္ဇာဖြစ်တယ်တဲ့နော်ဝိဇ္ဇာဆိုတာအဝိဇ္ဇာရဲ့စံကျင်ပဲပေါ့နော်အာမောဟပေါ့နော်တရားကိုကောက်မယ်ဆိုလို့ရှိရင်ပါလေ
အ
ာမောဟနော်အဲ့တော့တဏ္ဍဝိဇ္ဇာရဥပါဒာအဝိဇ္ဇာနိရောဓောဟောတိဝိဇ္ဇာဆိုတဲ့သဘောတရားဖြစ်ပြီဆိုလို့ရှိရင်ဘာချုပ်တယ်လဲအဝိဇ္ဇာဖြစ်ရစံကျင်ပဲဖြစ်တယ်အဝိဇ္ဇာမချုပ်ဘူးလားချုပ်တယ်တဲ့အဲ့တော့အဝိဇ္ဇာနိရောဓောဟောတိအဝိဇ္ဇာချုပ်တယ်ဆိုလို့ရှိရင်ဘာချုပ်တော့
တိခာရချုပ
်အဝိဇ္ဇာယတွေဝအတေသဝိရာဂနိရောဓောနိရောဓာသင်္ခါရနိရောဓောအဝိဇ္ဇာချုပ်တယ်ဆိုလို့ရှိရင
်
ဘာချုပ်လဲ
သင်္ခါရချုပ်တယ
်သင်္ခါရချုပ်တယ်ဆိုတာအဝိဇ္ဇာခြံရံတဲ့သင်္ခါရချုပ်တာကိုပြောတာနော်အဝိဇ္ဇာမရှိတဲ့ဘုရားရဟန္တာတွေဘာမှမလုပ်တော့ဘူးလားလို့အဲ့လိုသင်စရာအကြောင်းရှိတယ်။ဒါမှသိမဲ့ဆိုလို့ရှင်နော်အဝိဇ္ဇာမရှိတဲ့ဘုရားရဟန္တာတွေလည်းပဲသင်္ခါရဆိုရက်ကိုမှုနှုတ်မှုရှိသေးတာပဲ။ဒါပဲမလို့သူအဝိဇ္ဇာခြံရံတာဆိုတော့အဝိဇ္ဇာမခြံရံဘူးနော်။ဒါနဲ့ပတ်သက်ပြီးတော့ဒီဒေသမောပဟောကြားထားတဲ့ဒေသနာတွေပေါ့လေအဲ့ဒီဒေသနာတွေကိုအင်္ဂလိပ်လိုဘာသာပြန်ထားတာတွေရှိတယ်အဲ့ဒီအင်္ဂလိပ်လိုဘာသာပြန်ထားတာတွေကိုအကြောင်းမှလာပြီးတော့တရားထုတ်တဲ့ပုဂ္ဂိုလ်ကသူလည်းပဲစဖတ်ဝါဒနာပါတဲ့အခါကျတော့ဖတ်တာပေါ့လေဖတ်တဲ့အခါကျတော့အဝိဇ္ဇာပစ္စယသင်္ခါရမသိဘူးအမှုအမောဟကြောင့်အဝိဇ္ဇာကြောင့်ဒီကာယကံမှုဝစီကံမှုမနောကံမှုတွေတခုခုပြုလုပ်တယ်ဆိုလို့ရှိရင်တဲ့မကောင်းတာလုပ်တာတော့ထားဖို့ကွာတဲ့သူကဟိုရဇန်အန်ဟိုရဇန်လို့သူကပါလာပြန်တတ်တာဟိုရဇန်ဒီအန်ဟိုရဇန်ဒီဆိုပြီးတော့အဲ့လိုပါလာပြန်တတ်တဲ့အခါကျတော့အေးမကောင်းတာလုပ်တာတော့အထားပါတော့လေအဝိဇ္ဇာချမ်းလေကောင်းတာလုပ်တာကြမယ်ဘယ်လိုလုပ်အဝိဇ္ဇာချမ်းလဲဆိုတာငါနားမလည်ဘူးတဲ့အဲဟိုရှင်းပြထားတာလည်းပဲသူပဲနားမလည်လို့ဖြစ်ချင်လည်းဖြစ်မှာပါဒါမှမဟုတ်translate လုပ်တာကျန်တာလည်းဖြစ်ကျန်လည်းဖြစ်မှာပေါ့လေအဲဒါလာမိတဲ့အခါကျတော့ကဲတယ်ငါခုလာပြီးတော့နေစီမှာတရားလာအားထုတ်တယ်အဲဒါငါအဝိဇ္ဇာကြောင့်ပဲလားအဲဒါအေးအဝိဇ္ဇာတော့အောင်လို့တရားအားထုတ်တာပဲပေါ့လေအဝိဇ္ဇာကြောင့်တော့တရားအားထုတ်တာမဟုတ်ဘူးလို့အဲဒါအဝိဇ္ဇာနဲ့တရားအားထုတ်တယ်ဟာတော့တခုတော့ရှိတယ်လို့ဘာလဲဆိုလို့ရှိရင်ရူပဘဝအရူပဘဝကိုတောင်းတပြီးတော့တရားအထုတ်တယ်ဆိုလို့ရှင်တော့အဝိဇ္ဇာခြံရံပြီးတော့တရားအထုတ်တာဖြစ်တယ်လို့နော်။ဘာကြောင့်လဲဆိုလို့ရှင်ဘဝကံနေပြီးတော့တင်းလွတ်မြောက်သေးတာမဟုတ်ဘူးဘဝတဏ္ဍာနဲ့သူကတရားအထုတ်တာကိုဟောတာပါလား။အဲ့တော့ဘုရားရဟန္တာတွေကုသိုလ်ကောင်းမှုပြုလုပ်တဲ့အခါကျတော့အဝိဇ္ဇာခြံရံလားမခြံရံဘူးဆိုလို့ရှင်အဝိဇ္ဇာမခြံရံအဝိဇ္ဇာမချမ်းရံတဲ့အာထုံမှုနဲ့ပြုလုပ်တဲ့အခါကျတော့ပဋိသင်္ဍေဝိညာဉ်ဆိုတာဖြစ်သေးလား
ပဋိသင်္ဍေ
ဆိုဝိညာဉ်ဆိုတာ
မဖြစ်
တော့ခုနကအဝိဇ္ဇာချမ်းရံပြီးတော့ဘဝကိုတောင့်တပြီးပြုလုပ်တဲ့သမထဘာဝနာကျတော့ဘာဖြစ်လဲနောက်ကဝိညာဉ်ဆိုတာမတည်ဘူးလားဝိညာဉ်ဆိုတာတည်တယ်တဲ့နော်ဒါကြောင့်ဝိညာဉ်ဆိုတာထပ်ပြီးတော့တည်တယ်ဆိုလို့ရှိရင်ဝိညာဏပစ္စယနာမရူပသတိအပြင်တန္တရာကကျွလွတ်တလားဆိုလို့ရှင်တန္တရာကမလွတ်သေးဘူးနော်ဒါကြောင့်ဒီအဝိဇ္ဇာချုပ်တယ်ဆိုလို့ရှင်သင်္ခါရချုပ်တယ်ဆိုတာအဝိဇ္ဇာခြံရံပြီးတော့ပြုလုပ်တယ်သင်္ခါရတွေချုပ်တာကိုဆိုလိုတယ်နော်အဲ့လိုရှင်းပြတဲ့အခါကျတော့ သူသဘောပေါက်သွားတယ်ပေါ့လေအဲ့လိုမှမဟုတ်ဘူးဆိုလို့ရှင်တရားအထုတ်တာလည်းပဲကောင်းတဲ့အလုပ်ပဲအဲ့တရားအထုတ်တာကောင်းတဲ့အလုပ်ကအဝိဇ္ဇာကြောင့်လုပ်တာလားဆိုတော့ तू ကအဲ့လိုမေးနေတဲ့အခါကျတော့တော်တော်လေးဖြေရတာပေါ့လေနားလည်အောင်ဖြေပေးရတာပေါ့လေနော်ဒါကြောင့်အဝိဇ္ဇာချုပ်တယ်ဆိုလို့ရှင်သင်္ခါရချုပ်တယ်သင်္ခါရချုပ်တယ်ဆိုလို့ရှင်နောက်ဆုံးဘာချုပ်လဲဝိစင်ရဲ့အားလုံးကနေပြီးတော့ချုပ်ရင်းနေတဲ့နော်ဒါကြောင့်အာသောတရားတွေကုံအောင်တရားကျူစွာပွားများအမထုတ်တဲ့မို့လားအာထုတ်တဲ့နော်အဝိဇ္ဇာချုပ်အောင်တရားဘောဝနာဝိပဿနာတရားတွေကိုကျူစွာပွားများအာထုတ်တဲ့အဲ့တော့အာသောအကြောင်းပြောနေတာဆိုတော့အာသောကဘယ်နှပါးရှိလဲ
၄ပါးရှိ
အာသောတရား၄ပါးရှိတယ်အဲ့ဒါတွေက
ကာမတဝ
ဘဝတဝ
ဝိဇ္ဇာ
တဝဒိဋ္ဌာတဝကာမတဝဘဝတဝဒိဋ္ဌာတဝအဝိဇ္ဇာတဝဆိုပြီးတော့အာသောတရား၄ပါးရှိတယ်အဲ့တော့ကာမတဝဆိုတာဘာလဲတော့
က
ာမကာမကာမဘာကာမအယုံငါးပါးဟုတ်တယ်နော်မိမအနာရမမေးအနာရကာမတဝဆိုတာပါလေလ
ား
ကာမကုအာယုကာမတဝဆိုတာပြစ္စကာမကုဏီကိုဟာကိုတဲ့နော်ကာမကုံအာယု၅ပါးနဲ့ပတ်သက်တဲ့တတ်မဲ့မှုရာဂဟာကာမတဝပဲတဲ့နော်ကာမကုံအာယု၅ပါးအဲတော့ရူပယုံတတ္တယုံကန္နာယုံရတ္တယုံပုရဝယုံပေါ့လေကာမကုံအာယု၅ပါးတတရားပွဲတမဲ့ဘွယ်ဟောကကောင်းတဲ့အာယုံ၅ပါးကိုကာမဂုဏ်အာယုံလို့ခေါ်တာပေါ့ဒီကာမဂုဏ်နဲ့ပတ်သက်လို့လည်းပဲအဲဒီမြတ်စွာဘုရားသခင်ကိုတော့မြတ်ကိုမေးတာရှိသေးတယ်အဲ့တော့အဲ့လိုမေးတဲ့အခါကျတော့မြတ်စွာဘုရားသခင်ကိုတော့မြတ်ကတည်ရတဲ့လောကမှာဆိုလို့ရှိရင်ตายဝယ်ကောင်းတဲ့အာယုံတွေကတော့အများကြီးပဲအဲ့ဒီတာယာဝယ်ကောင်းတဲ့အာယုန်တွေကတကယ်တကယ်တော့ကာမဂုဏ်မမြူတဲ့နော်ဘာကကာမဂုဏ်မြည်လဲဆိုလို့ရှင်သင်္ကပ္ပရာဂတဲ့နော်သင်္ကပ္ပရာဂဆိုတော့ဘာလဲကြံစီတွေးတော့ပြီးတော့ဖြစ်တဲ့ဟာကအဲ့ဒါကိုကာမဂုဏ်လို့ခေါ်တယ်နော်ဆိုကြပါစို့အပြင်မှာဟုတ်လားအစင်ကောင်းတဲ့အစဉ်အာယုန်လေးရှိမယ်။အတန်လေးကလည်းပဲသူ့ကိုကောင်းရင်ကောင်းမယ်။နော်။ဒါပေမဲ့လို့အဲ့ဓာတွေကိုကိုကကြံစည်စဉ်းစားပြီးတော့ตาရဲအနေနဲ့တွေးတော့တာကိုအဲ့ဒီဖြစ်ပေါ်လာတဲ့အာဂါကိုကာမဂုဏ်လို့ခေါ်တယ်လို့အဲဒီတုံ့တုံ့မှာမြတ်စွာဘုရားတခံကိုလည်းကဟောဘူးလေ။နော်။ဥပမာပြန်ငှက်အတန်သူ့ကိုသူငှက်ကြည့်တာလေးဖြစ်နေတာပဲ။ဩဒီငှက်နေတဲ့ငါမြည်လာတော့ရှိနေပါပဲမကောင်းတဲ့ဟုတ်လားအတန်မျိုးစုံရှိနေပါပဲဒါမှမဟုတ်ကိုကအာဒီငှက်မှန်လေးကတိတ်ပြီးတော့ตายရတာပဲလို့အဲ့လိုတွေးတော့ကြံစီပြီးတော့တတ်မဲ့မှုဖြစ်တယ်ဆိုလို့ရှိရင်အဲ့ဒီငှက်မြည်တန်ကဘာဖြစ်လဲကာမဂုဏ်ကာမဂုဏ်ဖြစ်တတ်တယ်နော်အဲ့ဒီလိုตายရတတ်မဲ့တဲ့အနေနဲ့ငှက်မြည်တဲ့အတန်လေးကိုကိုကတတ်မဲ့တယ်ဆိုလို့ရှိရင်တွေးတော့ကြံစီတယ်ဆိုလို့ရှင်ဒါကာမတော့မဖြစ်ဘူးလားကာမတော့ဖြစ်တာပဲနော်အဲ့တော့ကာမတော့ပြီးတော့နောက်အာတဝတစ်ခုပါပါလေဘဝတော့ဘဝတော့နော်အဲ့တော့ဘဝတော့ဆိုတာပါလေဘဝကိုတန်နစ်တဲ့တဏှာပေါ့နော်အဲ့ဒီလိုပဲအကျံများဖြင့်နာလေတာပေါ့လေတကယ်တကယ်အနတ္တိပဲလားတော့တဲ့။ဘာလဲဆိုလို့ရှိရင်ရူပရူပဘဝိသန္ဓရာဂောဘဝသဝနာမတဲ့။ရူပဘဝအရူပဘဝကိုတတ်မဲ့တဲ့သန္ဓရာဂဘဝသဝလို့ခေါ်တယ်။သူကတော့ဇန်တရားတွေအာထုတဲ့ပုဂ္ဂိုလ်တွေနဲ့ပတ်သက်တယ်ပေါ့လေ။ဒါမှမဟုတ်ဇန်တရားရအောင်ကျိုးစားပွားများအထုတဲ့ပုံစံတွေနဲ့သက်ဆိုင်တယ်ပေါ့နော် ကိုယ်နဲ့တမားပြန်တွေ့တယ်ဆိုလို့ချင်းလည်းဘဝကိုတန်တဲ့တတနာဘဝတနာပဲပေါ့လေ။ဟိုကတော့ရူပဘဝအရူပဘဝကိုတောင်းတပြီးတော့တရားအထုတ်တဲ့ဟုတ်လားစန္ဒအရာဂပေါ့လေ။အဲ့ဒါကိုဘဝတနာလို့ခေါ်တယ်။နောက်ဆက်ပြီးတော့ဖွင့်တာကဇာနနိကန္တိစဘဝသဘောနာမှာတဲ့။ဇာနနိကန္တိဇန်တရားတွေအပေါ်မှာနှစ်သက်သာယာနေတာကိုဒါဘဝတဝလို့ခေါ်တယ်လို့အဲ့လိုဖွင့်ဆိုထားလည်းပေါ့လေနော်အဲ့တော့ဘဝတဝပြီးတော့ပါလေဒိဋ္ဌာတဝနော်အဲ့တော့ဒိဋ္ဌာတဝကပါလေဒိဋ္ဌာတဝရဲ့အတိတ်ပဲကအယူမားတွေကိုနှစ်သက်တွေ့တာတတ်မဲ့တာတဲ့နော်အဲ့တော့အယူမားတွေဆိုတာကတော့တတ္တဒဒိဋ္ဌိနဲ့ဩဇိတဒိဋ္ဌိနော်ဘောဒိဋ္ဌာသောတိတတ္တဥ္စေဒဒိဋ္ဌိသဟကတောရာကိုတဲ့တတ္တဒိဋ္ဌိနဲ့ဥ္စေဒဒိဋ္ဌိဥတွဲပြီးတော့ဟုတ်လားပူတယ်လားမဟုတ်ပါဘူးလေအဲ့ဒီအယူအဆတွေကိုယူဆွဲပြီးတော့တာယာတတ်မဲ့နေတာကိုယူဆွဲတယ်ဆိုတဲ့တာယာတတ်မဲ့လို့ပေါ့လေအဲ့ဒါကိုယူဆွဲမှုကိုဘာလို့ခေါ်လဲဒိဋ္ဌာသောလို့ခေါ်တယ်အဲ့တော့ကာမတဝဆိုတဲ့အတိပဲသိပြီဘဝတဝဆိုတဲ့အတိပဲသိပြီဒိဋ္ဌာတဝဆိုတဲ့အတိပဲသိသွားပြီနောက်အဝိဇ္ဇာတဝအဝိဇ္ဇာတဝဆိုတာဘာလဲအဝိဇ္ဇာတဝအဝိဇ္ဇာတဝကအဝိဇ္ဇာပဲပေါ့အဲ့တော့အဝိဇ္ဇာတဝကိုဘယ်လိုအတိပဲဖွင့်ဆိုထားတယ်ဆိုလို့ရှင်အဝိဇ္ဇာတဝသည်သတုတုသစ္စေတုအညာဏံနော်အဝိဇ္ဇာတဝဆိုတာသစ္စာ၄ပါးအမှန်တရားကိုမသိတာကိုအဝိဇ္ဇာလို့ခေါ်တယ်နော်အဝိဇ္ဇာတဝဆိုတာဘာလဲ
သစ္စာ၄ပါ
းမသိတာကိုဒါအဝိဇ္ဇာတဝလို့ခေါ်တယ်နော်အဲ့တော့ဒီအတဝတရား၄ပါးမတူပါအောင်မလုပ်ရမလဲဆိုလို့ရှိရင်ယောနိတော်မနတိကာရအာယောနိတော်မနတိကာရကိုခွဲ့ခွဲ့ချာချာသိပြီးတော့ယောနိတော်မနတိကာရဖြစ်အောင်ပြင်ကြံကြိုးဖို့ပွားများအားထုတ်ရမှာမဟုတ်ဘူးလားပြင်ကြံကြိုးဖို့ပွားများအားထုတ်ရမှာနော်အဲ့တော့ကာမဂုဏ်အာယုန်တွေနဲ့ပတ်သက်ပြီးတော့ကာမဂုဏ်တွေအတ္တဓာတ်တော်မနတိကရောတော်အနုပ္ပန္နောသကာမတော်ဥပ္ပစ္စတိဥပ္ပန္နောသပဝတ္တိတဲ့ကာမဂုဏ်အာယုန်တရားတွေကိုပါရတဲ့အနေနဲ့နှလုံးသွင်းနေဆိုလို့ရှိရင်မဖြစ်မလဲမဖြစ်သေးတဲ့ကာမတော်တရားတွေဖြစ်ပေါ်ပြီးတော့ဖြစ်ပြီးလားကာမတော်တရားတွေလည်းပဲမတူပါဘူးလားတို့ပါတယ်နော်ကာမဂုဏ်အာယုန်တွေကိုตาရတဲ့အနေနဲ့နှလုံးသွင်းတဲ့အခါကျတော့မဖြစ်သေးတဲ့အာသဝတွေဖြစ်တယ်ဖြစ်ပြီးသားအာသဝတွေတို့ပါတယ်ဘုန်းကြီးကပြောခဲ့တဲ့အတိုင်းပဲဘုရားဟောတဲ့အတိုင်းပဲကာမဂုဏ်အာယုန်စကားတော့အကောင်းအာယုန်တွေကတော့သူ့ဟာနဲ့တူရှိနေမှာပဲနော်ကောင်းတာတွေကိုလည်းပဲမကောင်းကောင်းအောင်တည်ထွင်ပြီးတော့ဖန်တီးနေကြမှာပဲတို့တော့လည်းပဲကိုကအဲ့ဒီအကောင်းအာယုန်တွေကိုတတ်မဲ့တဏှာဖြစ်တယ်ဆိုလို့ရှိရင်ဒါကာမဂုဏ်မြည်သွားတာပဲတိုးတော့သူဘယ်လိုကြီးပဲကောင်းကောင်းကိုကတတ်မဲ့မှုမဖြစ်ဘူးဆိုလို့ရှိရင်အဲ့ဒီအာယုန်ကကာမဂုဏ်ဖြစ်ပါမလားကာမဂုဏ်မဖြစ်ဘူးပေါ့နော်ဆိုကြပါစို့ဘုန်းကြီးတို့အနေနဲ့ဆိုလို့ရှိရင်အင်္ဂလိပ်သင်နေနားမလဲနော်ဒါကတော့ဟိုကြပါပြီဟိုဟောတော့ရန်တကတာမေးတယ်ရှင်ပြရတယ်အင်္ဂလိပ်သင်နေနားမတော်ဘူးလားတဲ့နားမတော်မဟုတ်ဘူးဘာလို့ငါးပါးနားမလဲလားဘယ်လိုဘာလို့နားတော်မှာလဲပေါ့လေအဲ့တော့ဆိုလို့တဲ့အိဗေကတော့အင်္ဂလိပ်သင်နေဘလောက်ပဲကောင်းကောင်းကိုကသာရတဲ့အနေနဲ့နားမတော်တော့ဘူးဆိုလို့ရှင်ကာမဂုဏ်အာရုံဖြစ်ပါမလားဖြစ်တယ်ဘူးအဲ့ဒီအင်္ဂလိပ်သင်နေကိုနားလဲနားလဲတယ်နောက်ပြီးတော့သာရတဲ့အနေနဲ့လည်းပဲနှလုံးသွင်းတယ်ဆိုလို့ရှိရင်အဲ့ဒီသင်္ချင်းကအဲ့ဒီသူအတွက်ကာမဂုဏ်အာရုံမဖြစ်ဘူးလား ကာမဂုဏ်အာယုဖြစ်တယ်နော်ဒါကြောင့်အာယုကောင်းတွေအစာအသောက်ကောင်းတွေအတန်ကောင်းတွေအများကြီးပဲရှိတာပဲသို့တော်လည်းပဲနှလုံးသွင်းတဲ့အပေါ်မှာမူတည်ပြီးတော့ကာမဂုဏ်ဆိုတာဖြစ်တယ်လို့ဘုရားရှင်ကဟောကြားတာလေဒါကြောင့်ကာမဂုဏ်အာယုတရားတွေကိုဟုတ်လားကိုကตาหยาได้อเนเนะ nlm ตื้นเลยဆိုလို့ရှင်မဖြစ်သေးတဲ့အာရောတရားတွေဖြစ်ပွားပြီးတော့ဖြစ်ပေါ်ပြီးတဲ့အာရောတရားတွေလည်းပဲတိုးပွားတယ်အဲ့တော့အပြန်အားဖြင့်မဖြစ်သေးတဲ့အာတဝတရားတွေမဖြစ်အောင်ဖြစ်ပြီးသားအာတဝတွေမတိုးပွားအောင်ပါလို့ရမှာလဲဆိုလို့ရှင
်
ယောနိတော်မနတိကာရနဲ့အားဖြင့်ကာမဂုဏ်အာယုနေပေါ်မှာตาหยาได้อเนเนะ nlm မတွင်းတယ်အဲ့လိုဆိုလို့ရှိရင်ကာမတဝဖြစ်ပါအောင်လားမဖြစ်တော့ဖြစ်ပြီးသားအာတဝတရားတွေလည်းပဲတူပါလို့အဲညှို့ညှို့သွားလိမ့်မယ်ပပြောင်းသွားလိမ့်မယ်တဲ့နောက်တော့မေတ္တာဓမ္မေဘဝတဝတွေတူပါအောင်ဘဝတဝတွေကိုတူပါစေတယ်ဆိုတာကဘာကြောင့်တူပါစေတယ်ဆိုလို့ရှိရင်တဲ့မေတ္တာဓမ္မေအတ္တဒတော်မနတိကရောတော်အနုပ္ပန္နောသဘဝသောဥပ္ပစ္စတိဥပ္ပန္နောသပဝတ္တိတဲ့ဒီရူပဇံအရူပဇံဆိုရဲမဟေကုတ်တရားတွေကိုตาရတဲ့အနေနဲ့ညှိတွယ်တဲ့အနေနဲ့နှလုံးသွင်းတယ်ဆိုလို့ရှိရင်ဘာဖြစ်လဲမဖြစ်သေးတဲ့ဘဝတဝါတွေဖြစ်ပေါ်ပြီးတော့ဖြစ်ပေါ်ပြီးတာဘဝတဝါတွေလည်းပဲတူပွားတယ်နော်နာဒိဋ္ဌာတဝဒိဋ္ဌာတဝဆိုတာတော့ဘုရားတတ္တတဥစီတာနဲ့ပတ်သက်တဲ့အယူတွေပေါ့လေအဲ့ဒါတွေကိုကိုကตาရတဲ့အနေနဲ့နှလုံးသွင်းတယ်ဆိုလို့ရှိရင်မဖြစ်လေမဖြစ်သေးတဲ့ဒိဋ္ဌာတဝတွေဖြစ်ပေါ်ပြီးတော့ဖြစ်ပြီးတဲ့ဒိဋ္ဌာတဝတွေမတူပါဘူးလားတူပါတယ်နော်နာအဝိဇ္ဇာတဝတဲ့အဝိဇ္ဇာတဝကြတော့တိတုဘူမိတုဓမ္မေသတုဝိပ္ပံလာသပဋ္ဌာဏဘာဝေနမရတိကရောတောအနုပ္ပန္နောသအဝိဇ္ဇသောဥပ္ပစတိဥပ္ပန္နောသပောတတိတဲ့ဘုံသုံးပါးမှာရှိတဲ့တရားတွေပေါ့နော်အဲ့ဒီဘုံသုံးသုံးပါးမှာရှိတဲ့တရားတွေကိုတဲ့သတုဝိပ္ပံလာသပဋ္ဌာဏဘာဝေနဝိပ္ပံလာသ၄ပါးဖြစ်ကြောင်းအနေနဲ့နှလုံးသွင်းပွားများလေဆိုလို့ရှိရင်ဘာဖြစ်လဲတော့မဖြစ်သေးတဲ့အဝိဇ္ဇာတဝါတွေဖြစ်ပွားပြီးတော့ဖြစ်ပြီးတာအဝိဇ္ဇာတဝါတွေလည်းပဲထပ်မှန်ပြီးတော့တိုးပွားတယ်အဲ့ဒါသတုဝိပ္ပန္နာသတရား၄ပါးစကားအနိစ္စကိုအနိစ္စဒုက္ခကိုဒုက္ခအနတ္တကိုအတ္တအတုပါကိုဒုက္ခနာဒါဝိပ္ပန္နတ၄ပါးလို့ခေါ်တယ်။တင်ညာဝိပ္ပန္နတစိတ်တဝိပ္ပန္နတဒိဋ္ဌိဝိပ္ပန္နတနဲ့ညှောပွားရတယ်ဆိုလို့ရှင်ဝိပ္ပန္နတဘယ်နှပါးရှိတာ12ပါးရှိတယ်နော်။အဲဒီဝိပ္ပန္နတ12ပါးကိုအာယောနိတောမနတိကာရဝိပ္ပန္နတအနေအဖြစ်ပေါ့လေ။ဝိပ္ပန္နတ12ပါးအနေနဲ့နှလုံးသွင်းပွားများတယ်ဆိုလို့ရှင်အဲဒီပုဂ္ဂိုလ်မှာမဖြစ်သေးတဲ့အဝိဇ္ဇာတဝါတွေဖြစ်ပြီးတော့ဖြစ်ပြီးတာအဝိဇ္ဇာတဝါတွေခဏခဏတက်ကတက်ကတိုးပါတယ်အဲ့ဒီရဲ့အပြန်အားဖြင့်ဆိုလို့ရှင်အနိစ္စကိုအနိစ္စအနေနဲ့ဒုက္ခကိုဒုက္ခအနေနဲ့အနတ္တကိုအနတ္တအနေနဲ့အတုပါကိုအတုပါအနေနဲ့မှန်ကန်သောအားဖြင့်နှလုံးသွင်းပွားများတယ်ဆိုလို့ရှိရင်ယောနိတော်မနတိကာရဖြစ်ပြီးတော့မဖြစ်သေးတဲ့အဝိဇ္ဇာတရားတွေလည်းပဲမဖြစ်တော့ဘူးအဝိဇ္ဇာတဝါလည်းပဲမဖြစ်တော့ဘူးဖြစ်ပြီးသားအဝိဇ္ဇာတဝါလည်းပဲမတိုးပွားတော့ဘူးယုတ်လျော့သွားတယ်ကင်းပြောက်သွားလိမ့်မယ်တဲ့နော်ဒါကြောင့်ကိုနေရမြတ်စွာဘုရားသခင်ကိုယ်တော်မြတ်ကဟောကြတယ်ဘယ်လိုဟောကြလဲဆိုလို့ရှင်ဇာနာတောပတ္တတောဘိကဝေအဟံဝဒာမိအာဒဝနာခေယတဲ့နာတိတောပုဂ္ဂိုလ်မြင်သောပုဂ္ဂိုလ်အားအာဒောတရား၄ပါးတို့ရဲ့ ကုံရကုံကြောင်းကိုငါဟောတော်မူလေတဲ့မသိတဲ့ပုဂ္ဂိုလ်မမြင်တဲ့ပုဂ္ဂိုလ်ကြတော့အာသဝတရားတွေကုံရကုံကြောင်းကိုငါမဟောဘူးလို့အဲ့ဒီလိုဘုရားရှင်ကမိတ်ဆိုထားတယ်။နောက်ဒါကြောင့်အာသဝတရားတွေကုံကျင်တယ်ဆိုလို့ရှင်ပါလို့ရမယ်။သိအောင်မြင်အောင်လုပ်ရမယ်။ဘာကူသိအောင်မြင်အောင်လုပ်ရမှာလဲ။ယောနိတော်မနတိကာရဖြစ်သလားအာယောနိတော်မနတိကာရဖြစ်သလားဆိုတာကိုသိအောင်မြင်အောင်လုပ်ရမယ်။နော်။အာယောနိတော်မနတိကာရဖြစ်ကြောင်းကိုလည်းပဲမသိဘူး။အာယောနိတော်မနတိကာရဖြစ်ကြောင်းကိုလည်းပဲမသိဘူး။ယောနိတော်မနတိကာရဖြစ်တယ်ဆိုလို့ရှိရင်ဘာ ళి တိုးွားတယ်ဆိုတာကိုလည်းပဲမသိဘူး။အာယောနိတော်မနတိကာရဖြစ်တယ်ဆိုလို့ရှိရင်ဘာ ళి တိုးွားတယ်ဆိုတာကိုလည်းပဲမသိဘူးမမြင်ဘူးဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်မှာဘာဖြစ်တယ်လဲ။အာသဝတရားကြီးတူပါတယ်ဒါကြောင့်မိမိတို့ယောဂီများအနေနဲ့မိမိတို့ရည်မှန်းချက်ဖြစ်သည့်အာသဝတရားတို့ဤကုံရဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုရန်အတွက်ပါလို့ရမယ်ဆိုလို့ရှိရင
်
ယောနိတော်မနတိကာရအာယောနိတော်မနတိကာရကုသိုလ်ဖြစ်ခြင်းရဲ့အကြောင်းနှလုံးသွင်းခြင်းကုသိုလ်ဖြစ်ခြင်းရဲ့အကြောင်းမဟုတ်သောအနည်းဖြင့်နှလုံးသွင်းခြင်းကိုခွဲခွဲခြားခြားသိပြီးတော့ယောနိတော်မနတိကာရဖြစ်အောင်ကြိုးစားပွားများအားထုတ်ရမယ်နော်အဲဒီလိုကြိုးစားပွားများအားထုတ်တယ်ဆိုလို့ရှိရင်မိမိတို့လိုလားတောင်းတတဲ့အသောတရားတွေကုံရဖြစ်တဲ့နိဗ္ဗာန်ကိုအေတံမုတ်ချရောက်ပါလိမ့်မယ်ဒါကြောင့်မိမိတို့အနေနဲ့ဟောတာဝိပဿနာတရားကိုကြိုးစားပွားများအားထုတ်ခြင်းဖြင့်ဟောတာယောနိတော်မနတိကာရကိုသိအောင်အယောနိတော်မနတိကာရကိုသိအောင်မြင်အောင်ကြိုးစားခြင်းဖြင့်အာသောတရားတို့၏ကုံရဖြစ်တဲ့နိဗ္ဗာန်ကိုရလွယ်ရောက်လွယ်မြတ်မောပြုလွယ်နိုင်သည်ဖြစ်ကြပါစေကုန်တည်
းသာဓုသာဓုသာဓုဖြစ်ကြ။
နာမည်တော့7မိနစ်လောက်ကျော်သွားတယ်